စီးပြီးပခါလေးဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းတင်တီမြို့နယ်ကဒေသခံယွာသား16ဦးကိုလက်နက်ကင်ပြီးဖမ်းဆီးသွားတာအခုဆိုရင်သတင်းတပတ်နှီးပါရှိလာတဲ့အထိဘာသတင်းမှမကြားတဲ့အတွက်မိသားစုဝင်တွေစိုးရိမ်နေကြပါတယ်ကိုကန်တပ်ဖွဲ့
MNDAA ဖွဲ့ဝင်တွေကဖမ်းဆီးသွားတာလို့တန်တရားရှိနေကြတဲ့အတွက်လေဒေသခံလွှတ်တော်ကိုယ်စားလှယ်တွေကကန့်ကွက်နေကြပါတယ်ပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ဗီအိုအေမြန်မာပိုင်းထိုင်းချီစိတ်သတင်းတော့ကိုနိုင်ကိုအင်ကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာဟုတ်ကဲ့ပါ
ရှမ်းပြည်နယ်မြောက်ပိုင်းတိုင်းပြည်နယ်ဆက်ပုံမှန်ကြီးဝါသာ16ဦးကိုလက်နက်ကင်တွေဖမ်းဆီးသွားခဲ့တဲ့ပြီးခဲ့တဲ့အပကစားလို့အခုချိန်ထိသတင်းဆန္ဒမကြားရသေးပဲဖြစ်နေတာပါဒေသခံဟူမန်ယွာရာသူကတော့ဖမ်းဆီးသွားတဲ့လက်နက်ကင်တွေဟာ
MNDAA ကိုကတပ်ဖွဲ့ဝင်တွေဖြစ်တယ်လို့ဆိုပါတယ်။ဆောင်းလာဖယ်လေးရဲ့နေမှာမနေ့ဆိုဆိုကနေဝင်လာတယ်။ဝင်လာပြီးတော့တနာကြီးကနေနာကြီးစတာတမ်တော်ကြီးဝင်လာပြီးတော့တပ်ပွဲတွေတက်ပွဲတွေ။အဲတော့ဖြစ်ခဲ့တော့မရှိပါဘူး။သူတို့ပြည်သူတွေကြားထားတာ၊ပြည်ပုတွေကြားထားတာ။
ဒီလိုတိုက်ပွဲဖြစ်ပွားရတာဟာဒေသခံကြေးဝါးသားတွေကနေတပ်မတော်ဝင်ရောက်လာနေတာကိုသတင်းမပေးခဲ့လို့ဆိုပြီးကိုကတပ်ဖွဲ့တွေကနေထိန်မြှင့်မှုတွေရှိနေတယ်လို့ဒေသခံတွေကယူဆနေကြတာပါ။ဒီလိုယွာသားတွေဖမ်းဆီးခံရတဲ့ပုံမှာဒေသခံတပ်မတော်ဖွဲ့ကနေလာရောက်မေးမြန်းမှုတွေရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်။ဖမ်းဆီးမှုနဲ့ပတ်သက်လို့ဆွတ်ဆွဲခံရတဲ့
MNDAA ကိုကတပ်ဖွဲ့ဝင်ဘက်ကတော့တစုံတရာတုတ်ပြန်လာမျိုးမရှိသလိုကိုကဖွဲ့တပ်ဝင်ရှိတွေတကူလည်းဆက်သွယ်လို့မရခဲ့ပါဘူး။ တခြားမြောက်ပိုင်းမဟာမိတ်ဖွဲ့ဝင်ဖြစ်တဲ့ဇီအန်အယ်လီတမ်းမလောင်တပ်ဖွဲ့ကိုဆက်တွယ်မေးမြန်းရမှာတော့ဖမ်းဆီးမှုနဲ့ပတ်သက်လို့တစုံတရာမသိရှိကြောင်းပြန်ကြားရေးရာရှိဗိုလ်မှူးတိုင်းကျော်ကပြောပါရယ်။တင်ညွတ်နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်နန်းခင်သားကြီးကတော့ကိုကန်တပ်ဖွဲ့
MNDAA လက်ချက်လို့တန်တရားရှိနေတဲ့ဖမ်းဆီးမှုပုံမှာကန့်ကွက်ကြောင်းပြောပါရယ်။ဖမ်းတဲ့အကြောင်းရင်းတို့ကကျမတို့တော့မသိရှင်းခံရတာတော့သိတယ်။တို့မြောက်ပိုင်းမဟာမိတ်တပ်က
MNDAA တွေပေါ့နော်တို့ရဲ့နေမြေလည်းမဟုတ်ဘူးဒီကျမတို့ယာသားတွေကိုလာပြီးတော့မှအားကြောင်းကြောင်းပဲဖမ်းမှန်းပေါ့နော်ဒါတော့မဖြစ်ဖြစ်မှုပေါ့ရှင်တပ်သားအသေးစုဆောင်တာပဲဖြစ်ဖြစ်ဒါကတော့လုံးဝမလုပ်သင့်ပါဘူးပေါ့အဲတော့ရက်ကိုလည်းကျမတို့ကတော့ကန့်ကွက်ပါတယ်ဖေဖော်ဝါရီလ15ရက်နေ့မှာဖြစ်ပွားခဲ့တဲ့မြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ကြားတိုက်ပွဲကြ